ကဝတ်ကောင်းမပြင်းဒီတာဟာဗိတ်ခရိုင်ဒနင်္လာရီမြို့နယ်အထက်ဘက်ကရင်တိုင်းရင်းသားအများစုနေထိုင်တဲ့နေရာဖြစ်ပါတယ်။ရေကန်မြေကန်အရကရင်တိုင်းရင်းသားတွေဟာခြံလုံငန်းလုပ်ကြံကြသူတွေဖြစ်ပါတယ်။အဲ့ဒီစီအောင်ဆိုင်ပြုတဲ့နေရာမှာ1990နောက်ပိုင်းတက်မရော်နဲ့ KNU တပ်တွေတိုက်ပွဲတွေကြောင့်ရွာသားတွေထွက်ပြေးခဲ့ရတဲ့နေရာတွေလည်းဖြစ်ပါတယ်။2009ခုနှစ်အပြည့်အခက်ရက်ဆက်ပြီးနောက်ပိုင်းမှာကရင်တိုင်းရင်းသားတွေဟာရိုးရအတိုင်းတောင်ယာခုတ်ပြီးစပါးကွန်ဒီဒီဟိုတောင်ထန်းစတဲ့ဥယျာဉ်ခြံတွေစိုက်ပျိုးကြတာဖြစ်ပါတယ်2011ခုနှစ်မှာ MSPB ကုမ္ပဏီကဧကလီတောင်းလောက်ကိုစီအောင်စိုက်ပျိုးဖို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကုမ္ပဏီကချပေးခဲ့တာပါအဲ့ဒီဒေသကဘော့စနွန်ကျွော်တို့ဘက်မှာအခုဆိုရင်စီအောင်စိုက်ပျိုးပြီးတဲ့ဧက6000ကျော်ရှိနေပြီဖြစ်ပါတယ်ဒီစီအောင်စိုက်ခင်းတွေမှာဘော့စနွန်ကျွော်သားတွေပိုင်တဲ့ဥယျာဉ်ခြံမြေတွေပါဝင်နေတယ်လို့ရွာသားတွေမိခိုးနေတဲ့တော်ရီစကြက်တွေပါဝင်နေတာကြောင့်ကျေးရွာသားတွေလောက်ကင်ဆတ်တော့ဖို့အခက်အခဲဖြစ်နေကြောင်းဘော့စနင်းကျေးရွာသားစောမြင့်နိုင်ကပြောပါတယ
်သူတို့ဆေးတွေဖျန်းတဲ့ခေါက်ကြောင်မလဲပဲကျွန်တော်တို့ကျွဲ့နွားတလိုက်ဆတ်ဆဲရော့ဆော့ဆော့ဆော့မီတဲ့မြေပင်းတွေဆေးပေါ်ပြီးတော့တော့ဆေးပြောက်ဖြဲလို့ရင်လည်းပဲသူတို့စီမှာသော့တိုက်ကြတယ်အေးကျွန်တော်တို့ဒီလိုဒီပေါက်ဖြဲတယ်ကျွဲ့တွေလည်းဆေးတယ်နွားတွေလည်းဆေးတယ်ဆိုင်တွေလည်းဆေးကြတယ်ခင်ဗျားတို့ပဲလို့ပြည့်စည်စင်ပေးမလဲဆိုတော့ဒါကတော့ကွာမိတို့ကပို့ယုံမှုပြီးတော့မထိုက်ချောင်းနိုင်တော့လော့စော့သေးလို့ငါတို့ဘတ်တိုင်းနိုင်မလဲတဲ့ဒီလိုလည်းပြုတ်လိုက်တယ်။ဒါတော့ကျွန်တော်တို့မှတစ်ချိန်တော့ကကျွဲ့နွားစတဲ့နေရော်ကတော့သူတို့ရဲ့စီအုပ်တွေဖြဲလောက်ပြီးတော့ဆေးတွေဘာတွေဖြန်းတော့အေးသူတို့ရဲ့စော့ခွေးဆိုတော့သူတို့ဝင်စော့ကြတော့ပဲ။နောက်ဆုံးမှကျွန်တော်တို့လည်းပဲအချိုက်တိုက်လည်းအချိုက်ပြေးလည်းပဲလိုက်ကြည့်လို့မခင်ဘူးကျွဲ့နွားတွေကိုကျွန်တော်တို့မှစော့ဖို့နေရေးပဲလှုပ်ဖမ်းပြီးတော့လော့စော့ကန်စနေရော
။ဒီပေါ်စနန်ကျွော်အနီးမှာတိမ်ပြင်းကဝက်ပိန်ချောင်းဆွဲချောင်းကောမပြင်းစတဲ့ကြေးရွာတွေကရွာသားတွေပိုင်တဲ့ဥယျာဉ်တွေလည်းပါဝင်နေပြီးရောကြီးပေးရလည်းမရှိဘူးလို့တိမ်မြင်ကြေးရွာသားစောအေးထွန်းကပြောပါတယ်
။ဦးလက်ရှိလောင်းတဲ့ဥယျာဉ်ချမ်းမြေအများကြီးပေါ်တော့ပေါ်တော့တဲ့ဥယျာဉ်တွေချမ်းမြေတွေတောထမ်းပင်တွေဒါကြောင့်အားလုံးပေါ်တော့အများကြီးပြီးတော့ကွန်မြူနီကကျွန်တော်တို့ဘယ်နှမျိုးပြန်လောက်ပေးမလဲကိုကျွန်တော်တို့အသိချင်တော့မှခုနှစ်ထိမဆိုင်ရွယ်သေးကျွန်တော်တို့စော်တင်ထားလိုက်ပဲဒီလောက်ပဲတည်းတင်ပြီးတော့ခုနှစ်လောက်ပဲကောင်းမှတော့ထောင်တော့နဲ့လည်းပဲကျွန်တော်တို့ဘောလည်းအကြောင်းမကြောက်တဲ့
ဒီ MSPB ကုမ္ပဏီကဒီအေကာလေးဆောင်ကျော်မှာဗဲကြီးရွာတွေပါဝင်တယ်လဲဆိုတာကိုကြီးရွာတွေကိုအတိပေးတာလည်းမရှိတယ်လို့ရွာသားတွေတွားရောက်မေးမြန်းရမှာလဲပြန်လည်ဖြစ်ကြတာမရှိဘူးလို့သိရပါတယ်။မြေအေကာများတာကြောင့်ကြီးရွာအများပြားကကရင်တိုင်းရင်းသားတွေဟာသူတို့ရွာတွေစီမံကိန်းမှာပါနေသလားမပါဘူးလားဆိုတာတောင်မသိကြပါဘူး။တိမ်မြင်ကြီးရွာအုပ်ချုပ်ရေးမှူးစောမြင့်စိုးကသူတို့စိုးရိမ်မှုကိုအခုလိုပြောပါတယ
်။စက်ကတဲ့ကကျွန်တော်မေးတယ်သူရလပိုက်ခွဲပဲကရတယ်ဝင်လာတာကကျွန်တော်တို့ရွာဖြစ်ဖြစ်တဲ့မုံမကူညီဘူးလားဒါကြတော့သူတို့ကတော့ဘာမှညီပြသူတို့ဝင်လာခေါ်တော့ထီတော့တယ်ကျွန်တော်ရသူရတတ်လည်းမြေကိုမထိုးပါနဲ့မခေါ်ပါနဲ့ပြောတော့သူတို့ကတော့မေလိုငေါ့လည်းပြည့်စုံမလို့တဲ့မေလိုရသူရတတ်တဲ့နေရပြုတ်ချင်တယ်ဆိုနေပြီးတော့မသပြောတဲ့ငေါ့တို့နဲ့နေမြေတကယ်စောင်းငေါ့တို့ရှိလာပြီတဲ့ပြောလပိုက်ခွဲရဲ့ area ဘယ်နေရာဒီဘယ်နေရာဒီဘောမြင့်ပေါ်သတားဘောဆရာเดี๋ยวตะตาสุดแล้วฉาบยอมไม่ได้จนเราแฟนเนี่ยไปดิซะยาสิจนเราเนี่ยมีบ่เนี่ยจีชินล้วชินโกดแล้วสิแล้วจนเราสู้ใหญ่เนี่ยบ่คอมมูนิเซเว่นลงมาตัวไอ้ยอยอนอทีดิဝင်ลงมายาลงมาก็จนสู้ใหญ่บ
่มาเลเซียคอมมูนิก็ดาวินกันกูจนเราตะดิ้นหนอกดิตั้วอย่างมีแม่เนี่ยอาคามามีเอก็ 1,000 จ่อแชมไปเหมะลูก MSPB คอมมูนิแมเนเจอร์โกออมมินตูก็บอกบาระ
จนเราดิเอก็ป้องฉีลงได้เนี่ยเอก็ 1,000 จนเรายัวไปแชมไปแล้วจนเราบ่เข็ดเข็ดสิจนเราบ่มาเข็ดเข็ดไม่สิဟုတ်တယ်နောက်တစ်ပြီးပြောမှာလုံးသမားတော်ကျွန်တော်ရောက်ဦးဒီရွာလေးကျွန်တော်တို့ကမှဆိုရင်ရွာတော်တည်ပေးအောင်သူကသူတည်ပြီးသွားရောကျွန်တော်ဒီပလိုဖျက်အောင်လုပ်ပြီးလေးပေါင်းတော်ကျွန်တော်ရောက်သူလို့ပြန်နေပြီးတော့ဒီကနေ့ကျွန်တော်ဧကဘယ်နေ့ဧကကုမ္ပဏီဧရိယာထဲမှာရှိပါတယ်ဒီအတွက်ကျွန်တော်ချန်လက်ပေးပါဟုတ်တယ်မလားဒါမှမဟုတ်ဒီကုမ္ပဏီဧရိယာကိုကျွန်တော်တော့မလုပ်လို့တော့ဘူးအဲကုမ္ပဏီကိုကျွန်တော်လွှဲပြောင်းပေးလိုက်မယ်ဒီအတွက်ကျွန်တော်တို့ဘယ်လိုမျိုး negotiate လုပ်ပေးမလဲအဲ့လိုမျိုး request လုပ်တဲ့စာကျွန်တော်စီတစောင်းမှမရောက်တော့သေးဘူ
းတေချာတာကအဲ့ဒီမြေဧက4000ကိုဒေသခံတွေကိုမိမြန်းတာစနစ်တကျလိုက်လံစစ်ဆေးပြီးတတ်မှတ်တာမဟုတ်ဘဲအပေါ်ကတတ်မှတ်ပြီးချပိတ်လိုက်တဲ့မြေတွေဖြစ်နေပါတယ်ဒီကိစ္စအတွေ့ကရင်တိုင်းရင်းသားတွေကိုအကူအညီပေးနေတဲ့အဖွဲ့အစည်းဆိုတာမရှိပါဘူးကုမ္ပဏီအနေနဲ့မြေအေကာ4000အထိမစိုက်ဘဲလက်ရှိစိုက်နေတဲ့အေကာ6000လောက်မှာပဲစီအောင်စိုက်တဲ့လို့ရွာသားတွေကပြောပါတယ်4000အထိစိုက်မယ်ဆိုရင်အဲ့ဒီဒေသကကရင်ကျေးရွာ14ရွာလောက်စီမံကိန်းထဲမှာပါပြီးဒေသခံရွာသားတွေပြောင်းကြရမည်မရှိတော့ဘူးလို့ပြောပါတယ်ခင်ဗျာ